တော်ရရှိမှာခင်ဗျာမြန်မာနိုင်ငံကနှစ်ပေါင်း44နှစ်တွင်ပထမဆုံးချိန်အင်ရှင်ဖြစ်လက်ခံကျင်းပခဲ့တဲ့29ချိန်မြောက်အရှိတောင်အရှအားစားပွဲတော်မှာမြန်မာနိုင်ငံကရွှေတစိတ်86ခုငွေတစိတ်62ခုကြေးတစိတ်85ခုစုစုပေါင်းစုတစိတ်233ခုနဲ့နိုင်ငံအလိုက်ဒုတိယအဆင့်နေရာမှာရပ်တည်နိုင်ခဲ့ပါတယ်ဒါအပြင်နိုင်ငံအလိုက်ပထမနေရာကိုထိုင်းနိုင်ငံကရွှေတစိတ်108ခုငွေတစိတ်94ခုကြေးတစိတ်81ခုစုစုပေါင်းစုတစိတ်282ခုနဲ့ရခဲ့တယ်လို့PNN နိုင်ငံကရွှေတစိတ်83ခုငွေတစိတ်86ခုနဲ့ကြေးတစိတ်86ခုစုစုပေါင်းစုတစိတ်245ခုနဲ့နိုင်ငံအလိုက်တတိယနေရာကိုရပ်တည်ထိုင်ခဲ့ပါတယ်။29ချိန်မြောက်စီးကိန်းပွဲမှာအဆင်မပြေတာတချို့ရှိပေမဲ့ပြိုင်ပွဲတစ်ခုလုံးကိုဖုံးလန်းလောက်နိုင်တဲ့အားနည်းချွေရင်းချက်တွေမဟုတ်ခဲ့ဘူးလို့အားစားကလောင်ရှင်ကိုစောသက်ထွေးက RFA ကိုပြောပါတယ်။
လိုအပ်မှုတွေရှိပါတယ်။ပေယူပို့ဆောင်ရေးတို့ Wi-Fi စနစ်တို့နောက်ပြီးတော့အဲလိုလိုခေါ်တဲ့ listening officer တို့ဒီနေရာတွေမှာလိုအပ်ချက်ရှိတယ်လို့နိုင်ငံတကာကသုံးသပ်ပေမဲ့ဒါတွေဟာပြိုင်ပွဲတစ်ခုလုံးဖုံးလွှမ်းလောက်တဲ့အားနဲ့ချွင်ချက်တွေမရှိခဲ့ဘူး။သူတို့အနေနဲ့ပြဿနာဖြစ်တဲ့အခြေခံမျိုးမှာပြေလည်အောင်ဖြေရှင်းနိုင်တဲ့အခြေအနေမျိုးမှာတော့ရှိပါတယ်
။စီးကိန်းပြိုင်ပွဲပိတ်ပွဲအခမ်းအနားမှာပါဝင်တင်ဆက်ဖို့အတွက်လွန်ခဲ့တဲ့6လလောက်ကလေးကလေ့ကျင့်တင်ကြားခဲ့တဲ့ကျောင်းသူတဦးကတော့သူ့ရဲ့အတွေ့အကြုံကို RFA ကိုအခုလိုပြန်ပြောပြပါတယ်။
ရောက်တဲ့ဆိုကလေးကအခုချိန်ကြီးဖုံးသိမ့်နေ။သွားရလေကကြတော့စီကန်းနေရန်တင်းကျပ်ထားတဲ့ဘယ်မှမသွားရပါဘူး။ထွင်းစားမနေခင်းကြရင်တက်ဦးနဲ့ချက်မင်းဆိုတော့လုံးဝအဆင်မပြေဘူး။လေးပြင်းတော့ဆိုရင်တင်းနဲ့ဆရာဆရာမကြီးညီကြရင်လည်းခက်ခဲရှိရဲ့လေးပြင်းတဲ့နေရာမှာဘေးကတငယ်ချင်းနေနဲ့လည်းညှိနှိုင်းရတယ်လေခက်ခဲတယ်အများကြီးရှိပါရဲ့
။နှစ်ပေါင်း40ကျော်အတွင်းမြန်မာနိုင်ငံအနေနဲ့ပထမဆုံးအကြိမ်ပြန်လည်ကျင်းပခဲ့ရမှာဒုတိယနေရာကိုရခဲ့တဲ့အတွက်အားရချိန်တတ်တယ်လို့စီကိန်းပိတ်ပွဲအခမ်းအနားကိုတက်ရောက်လာတဲ့ပြည်သက်တူက RFA ကိုပြောပါတယ်
။ကဲအဲ့ဒါလည်းဂျင်းတ်တယ်ဗျ။ဂျင်းတ်တယ်ဗျဆိုတာဒီလိုလေးဗျ။ကျွန်တော်တို့ကအခုမှပထမဆုံးအကြိမ်ကျင်းပတာပေါ့။အရင်ကဟိုတကားပိတ်ဝါဒအနေနဲ့ကျွန်တော်တို့ကနေခဲ့ရတာဆိုတော့ဒါမျိုးတွေကအခုမှဟိုပုံမှန်လေးလေးရှိလာတဲ့အခါမှာပထမဆုံးအနေနဲ့ကျွန်တော်တို့ကဒုတိယဆုရတယ်ဆိုတာဂျင်းတ်ဆရာပါအလုံးဂျင်းတ်ဆရာပါ
။မြန်မာနိုင်ငံအနေနဲ့အခုလိုအောင်မြင်တဲ့အခြေအနေကိုဆက်လက်ထိန်းသိမ်းနိုင်ဖို့အတွက်ကောင်းမွန်တဲ့အစီအမံတွေနဲ့အားကစားကဏ္ဍမှာငွေကြေးသုံးစွဲဖို့တွေလိုအပ်တယ်လို့အားကစားကလောင်ရှင်ကိုစောသက်ထွေးကသုံးသပ်ပါတယ်
။အရေးကြီးဆုံးကတော့ဒီအောင်မြင်မှုကိုပြည်သူတွေကလည်းတကယ်ကိုလှက်လှက်လဲလဲအသိအမှတ်ပြုအားပေးခဲ့တဲ့အတွက်မြန်မာအားကစားနိုင်ငံရေးအစတင်ရွှေရှားတက်ရောက်မှုရှိတယ်လို့သုံးသပ်လို့ရတယ်။နောက်တစ်ခုအနေနဲ့ကတော့ဒီအောင်မြင်မှုကိုစက်မထိန်မဲနဲ့ဒီလိုမျိုး infrastructure တွေဒီလိုမျိုးအားကစားယုံတွေကိုထိန်းသိမ်းမှုတွေရောနောက်ပြီးတော့မျိုးဆက်ပြင်ပွဲထုတ်မှုတွေမှာပြက်ကွက်ခဲ့မယ်ဆိုတော့ဟိုမူလအတိုင်းပြန်လဲပြီးတော့ကြာဆင်းသွားနိုင်တယ်။ဒါကြောင့်မလို့နောက်ထပ်အားကစားမျိုးဆက်တွေမွေးထုတ်ဖို့နောက်ပြီးတော့အားကစားယုံတွေကိုအသုံးချနိုင်ဖို့အတွက်အကောင်ဆုံးစီမံခန့်ခွဲမှုမှာပြွာတွေချမှတ်ပါဖို့လိုအပ်နေတယ်။နောက်တော့အားကစားကဏ္ဍတွေငွေတွေသုံးဖို့လိုအပ်တယ်ဆိုတာကိုတော့ဒါအကြံဉာဏ်ပေးချင်ပါဘူး။
လာမယ့်2015ခုနှစ်မှာကျင်းပမယ့်28ချိန်မြောက်အရှိတောင်အရှအားကစားပြိုင်ပွဲကိုစင်ကာပူနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်ခင်ဗျာ။